ရခိုင်နယ်ပိုင်းကတိုက်ပွဲပြင်းထန်နေတဲ့ကြောက်တော်မြို့နယ်မှာသတင်းတကားကျော်အတွင်းနေရာဆွန့်ခွာထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခသည်တောင်းငန်းထိရှိနေပါတယ်။လက်ရှိအချိန်ထိလည်းစစ်ဆောင်ဥယျာဉ်တွေထပ်တိုးနေသလိုတက္ကသိုလ်ဝန်ထမ်းဆောင်ဝေးဖြစ်ဆိုပြီးတဲ့ကျောင်းသူကျောင်းသားတွေလည်းနေရာပြင်ဖို့ခက်ခဲနေကြပါတယ်။ရခိုင်နယ်ပိုင်းကကြောက်တော်မြို့နယ်မှာမလန်စာပိုင်ကလေးကဆိုးရတက်နေရခိုင်လက်နက်ကန်ရဲ့ဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ကျင်းလက်နေဒေသခံတွေဟာကြောက်တော်မြို့ကိုထွက်ပြေးလာနေကြပါတယ်။လက်ရှိချင်းဒီကြောက်တော်မျိုးပေါ်ကိုရောက်ချီလာတဲ့စစ်ဆောင်တွေဟာတပေါင်းနီးပါးရှိတယ်လို့ကြောက်တော်မျိုးမင်းမျိုးဖဒေါက်တာထွန်းအေးကပြောပါတယ်
။မရှိပါ6နှစ်မှာစပြီးတော့မိဘကြေးရွာကဥပဒ်တွေစပြီးတော့သူအဲ့ဒီသူ့ရဲ့ဒေဝင်ပြုပြထားတဲ့နေရာကိုဒုက္ခတွေတွေစပြီးဝင်လာတာ။အဲ့ဝင်လာတာကတော့40လောက်ပါ။ဒီနေ့တနေ့တောက်ပြီးဝင်လာတာ6နှစ်ကနေစပြီးတော့အခု28တရက်အတွင်းမှာစုစုပေါင်းဒုက္ခတွေအကြီး150035ရောက်အဲ့ဒါကင်ဖြစ်မှာပဲဒါပေမဲ့တချို့ကျတော့ကင်ဖြစ်မဝင်မင်းနဲ့ဆွေမျိုးအိမ်ဒါပဲနီးစက်တဲ့ခြေရွာတွေအဲ့ဒါတွေကိုခိုးမိခိုးပြီးတော့ခိုးကပ်ပြီးတော့သွားတဲ့ဥယျာဉ်ကတော့အများကြီးပါတယ်အဲဒီဆိုတာကကျွန်တော်ကကောင်းကနန်းတိရှိနေပါတယ်
ကြောက်တော်မျိုးနေအတွင်းကလက်ရှိတိုက်ပွဲကျင်းထန်နေတဲ့ prime time တိမ်မာစားတဲ့ကြီးရွာတွေအပြင်တခြားကြီးရွာတွေကထွက်ပြေးလာကြတဲ့စစ်ဆောင်တွေဟာအစိုးရကစောက်ပေးထားတဲ့နေဘူးခန်စခန်းနဲ့တခြားဘုံတော်ကြီးကျောင်းတွေစာတင်ကျောင်းတွေမှာဖြစ်တယ်လို့နေထိုင်နေကြရတယ်လို့ကြောက်တော်မျိုးမင်းမျိုးဖဒေါက်တာထွန်းအေးကပြောပါတယ
်အုပ်ချုပ်ရေးလိုင်းကတရားဝင်အိုင်ဂျင်နီဆိုရအစီအစဉ်နဲ့ဖောက်ထားတဲ့ modular house ပေါ့နေဘူးခန်စစ်ဘေးဆောင်စခန်းတစ်ခုရှိပါတယ်ကျန်တာကတော့ကျွန်တော်တို့ညနေသာသနာပြီးမှမှာအရေးပေါ်လိုအပ်လို့ထားရရှိပါတယ်။နောက်ကျွန်တော်တို့ဒီနေ့နေ့လယ်ကျရင်တော့ညမအထကညမအထကအဆောက်အောင်ထက်မှာကျွန်တော်တို့ဒုက္ခတဲ့6လောက်ကိုကျွန်တော်တို့ထားဖို့အစီအစဉ်ရှိပါတယ်။နောက်ညအဝင်ကတန်ကြီးရှင်ဘုရားရဲ့ဓမ္မယုံတင်တော်ကြီးမှာလည်းအဲ့မှာဒုက္ခတဲ့300လောက်ထားမယ်လို့ကျွန်တော်တို့ယူဆထားပါတယ်။ဟိုနောက်ဆုံးအနေနဲ့ကတော့ချမ်းရွာအထကအဆောက်အဦမှာကျွန်တော်တို့နောက်ပိုင်းဝင်လာတဲ့ဒုက္ခတွေကိုထားဖို့အစီအစဉ်ရှိပါတယ်
။တပတ်ကျော်အတွင်းမှာစစ်ဆောင်ကောင်းကင်တိရှိလာတာကြောင့်စစ်ဆောင်တွေရဲ့စော်ဝတ်နေရဲ့ချမ်းမရေးပိုင်းတွေမှာခက်ခဲတွေရှိနေတယ်လို့သူကဆက်ပြောပါတယ်
။စုစုပေါင်းမှာဟို10ပေ6ပေလောက်ပဲရှိတယ်။အခန်းတစ်ခန်းမှာလူ10ယောက်လောက်နေတယ်ဆိုတော့ကျွန်တော်တို့အခုလောလောဆယ်ကိုရိုနာဗိုင်းရပ်စ်အန်ဒီနက်ကျွန်တော်အမြင်မှာဘလို့မသိတော့ပါဘူးအဲ့ဒါကနေထိုင်ရဲ့သူတို့အတွက်အခက်အခဲတစ်ချက်နောက်တစ်ချက်ကရေနဲ့မိန်လာတန်ရှင်းမလုံးဝမရှိနောက်တစ်ချက်ကဓာတ်ရီတောက်ရီဓာတ်ရီတောက်ရီကအခုဒီအစိုးရစီကတရားဝင် IDP camp ကိုဝင်သွားပြီနဲ့အစိုးရစီကအခုကြီးဘာမှကျွန်တော်တိတိယောက်ရောမရောက်သေးပါဘူ
းဒီကနေ့မလ18ရက်အင်္ဂါနေ့ဟာတက္ကသိုလ်ဝန်ထမ်းဆောင်မွေးဖြေဆိုပြီးတဲ့နေ့ဖြစ်တာကြောင့်ကျောက်တော်မျိုးပေါ်ကိုလာရောက်ဖြေဆိုကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဆံမွေးဖြေဆိုပြီးချိန်မိမိနေရာကိုပြန်ဖို့အတွက်ခက်ခဲနေကြပါတယ်ကျောက်တော်မျိုးနဲ့တင်းမကြီးရွာကနေဆံမွေးလာရောက်ဖြေဆိုတဲ့ကျောင်းသူမခန့်ဆန်းဦးကတော့ဆံမွေးပြီးတော့တဲ့အချိန်အိမ်ကိုပြန်ရှင်ပေးမယ်ရွာမှာလူရှိတော့တာကြောင့်စိတ်ချုံစခန်းမှာပဲအခက်ခဲမျိုးစုံနဲ့နေထိုင်နေကြရတယ်လို့ပြောပါတယ
်အိမ်ကိုပဲပြန်ရှင်ပါတယ်ဒါမှမဟုတ်အိမ်ကိုလည်းမပြန်ရဲဘူးဒီမှာနေရာကလည်းဒုက္ခဟိုဒီပြည်နေရတော့အဝဲလေးရတဲ့နေရာတွေအရှင်တော့မပြေပါဘူးဒီလိုပါပဲတကယ်အဝဲလေးရတဲ့နေရာတွေရောအကုန်လုံးကတော့လူတွေကအများကြီးဆိုတော့ဒီဒုက္ခတော့ဒုက္ခတော့တော်တော်တော့ပြေးပါတယ်ဒါပေမဲ့ဟိုတောင်ဆောက်တဲ့လူတွေကတော့တောင်ဆောက်ပါတယ်ဒုက္ခတဲ့ခြင်းအတောင်ကြီးတွေကမပြေပါဘူးဆာဆာတော့အာယုံတိုင်းမရတော့ပါဘူးချင်းတူလူတွေရွာကရောက်ဖားတွေဖန်သွားတယ်အဲ့လိုကြားတဲ့အခေါ်ကိုနဲ့ကျင်းတဲ့ဦးလေးတွေဆန်းတော့တယ်အဲ့လိုကြတော့စာဝန်နဲ့စိတ်ကူးဝင်ထားတော့ပါဘူးဒီလိုပဲဒါပေမဲ့ဖြေလိုက်ရတာပါပဲဒီလိုပါပဲ
ရခိုင်တိုင်းဒေသမြို့နယ်စုများစီရင် REC ရဲ့ထုတ်ပြန်ချက်အရရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးနေကြတဲ့စစ်ဆောင်ဦးရဲ့တသိန်း2000ထိရှိနေတာလည်းဖြစ်ပါတယ်ကျွန်တော်တက်နိုင်ပါစစ်တွေမျိုးကနေတသိန်းပေးပို့ထားတာလည်းဖြစ်ပါတယ်ခင်ဗျာ